American နိုင်ငံမှာသမ္မတ Barack Obama ကသူ့ရဲ့ဒုတိယအကြိမ်မြောက်သမ္မတတက်တန်းကိုစတင်လိုက်ချိန်မှာပဲတရုတ်အစိုးရကတရုတ် American နှစ်နိုင်ငံဆက်ဆံရေးဟာသတိကြီးကြီးထားရမယ်ကောင်းမှုမျိုးရှိနေတယ်လို့ပြောကြားလိုက်ပါတယ်တရုတ် American နှစ်နိုင်ငံဆက်ဆံရေးခိုင်မြဲလာစေဖို့အတွက်အတားအဆီးဖြစ်နေတဲ့အဓိကအချက်ဟာမဟာဗျူဟာဆိုင်ရာယုံကြည်မှုမရတဲ့အချက်လို့တရုတ်အစိုးရရဲ့တနင်္လာနေ့ထုတ်ဆင်ဝါသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဟုံးနေကတော့နှစ်နိုင်ငံစလုံးရဲ့အခြေခံအကျိုးအမြတ်တွေနဲ့ပတ်သက်တဲ့ဆက်ဆံရေးဟာကောင်းမွန်ပြီးတည်ငြိမ်မှုရှိတယ်လို့ဆိုပါတယ်။တရုတ်နဲ့အမေရိကန်တို့ဟာကမ္ဘာမှာစီးပွားရေးနယ်ပယ်ကြီးနှစ်ခုကိုထိန်းချုပ်ထားပေမဲ့ကုန်သွယ်မှုဆိုင်ရာနဲ့ငွေကြေးသတ်မှတ်မှုဆိုင်ရာတွေနဲ့အတူ Pacific အနောက်ချမ်းမှာအရှေ့တောင်အာရှနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးမကြာခဏအခြေအတင်ဖြစ်နေကြတာပါ Mr. Obama ရဲ့ဒုတိယသမ္မတတက်တန်းဆက်လက်တာဝန်ထမ်းဆောင်ချိန်မှာတခြားနိုင်ငံတွေကလည်းမျှော်လင့်ချက်တွေရှိနေပါတယ်အာဖဂန်နစ္စတန်နိုင်ငံသားတွေကတော့ Mr. Obama ကိုသူတို့နိုင်ငံမှာငြိမ်းချမ်းရေးအစပြုလာအောင်ဦးစားပေးလှုံ့ဆော်စေချင်တယ်လို့သူတို့နိုင်ငံမှာရေရှည်တည်မြဲမဲ့အခြေခံအဆောက်အုံတွေအတွက်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီး2014ခုနှစ်အမေရိကန်တပ်တွေအာဖဂန်နစ္စတန်ကနေဆုတ်ခွာသွားတဲ့နောက်ပိုင်းနိုင်ငံတွင်းလုံခြုံရေးအတွက်လိုအပ်နေတာတွေကိုကူညီစေချင်ကြောင်းအာဖဂန်နစ္စတန်ဒေသခံတို့က VOA ရဲ့အက်ရှနာရုပ်သံကိုပြောကြားခဲ့ပါတယ်အာဖရိကသမ္မတရဲ့ဒုတိယဥက္ကဋ္ဌကတော့အခုခါမှာမစ္စတာအိုဘားမာသမ္မတအဖြစ်နဲ့ဒုတိယလေးနှစ်သက်တမ်းကိုဆက်လက်ထမ်းဆောင်နေစဉ်အတွင်းထူးထူးခြားခြားဘာမှမျှော်လင့်မထားပေမဲ့စီးပွားရေးကြီးထွားမှုရလာစေဖို့တော့မျှော်လင့်ထားတယ်လို့ဆိုပါတယ်